အခုလိုကမ္ဘာတစ်လွှားနဲ့ဒေသတွင်းတွင်မှာကိုရိုနာဗိုင်းရပ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံပြည်ရင်ဒုတိယအဆိုးဆုံးကူးစက်ခံရတဲ့တောင်ကိုရီးယားအပါအဝင်အီတလီ၊အီရန်စတဲ့နိုင်ငံတွေကိုကြည့်ရင်ဗိုင်းရပ်စ်ဟာတရုတ်နိုင်ငံကလာတဲ့သူတွေဒါမှမဟုတ်တရုတ်ကပြန်လာတဲ့သူတွေနဲ့ဆက်စပ်နေတယ်ဆိုတာကိုတွေ့ခဲ့ရတယ်လို့ကူးစက်ယောဂထူးကူဒေါက်တာဇေယျတက်ကပြောပ သည့်တုတ်ကွေးအမျိုးအစားနဲ့ယောဂလက္ခဏာဘလို့ကွာခြားသလဲဒီအကြောင်းကိုဒီ VOA ကနေပြီးတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဆေးဝါးကုသမှုဌာနကဒုတိယဥက္ကဋ္ဌကုသယောဂအထုကဒေါက်တာဇေယာသက်ကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
တောင်ကိုရီးယားကိုပြီးတော့ကျွန်တော်တို့ခေါ်တာ second epicenter လို့သတ်မှတ်လိုက်တာပေါ့နော်ဒီမြို့အသေးသေးလေးနှစ်ခုမှာမြို့သေးရဲဆိုပေမဲ့လည်းဟိုကျွန်တော်တို့ပမာဏနိုင်ငံရတွတ်လို့ရှိရင်တော့ပကိုးလိုပြည်လိုနေရာမျိုးပေါ့နော်ဆိုတော့အဲ့လိုနေရာမှာလူပေါင်းအခုဆိုရင်တော့900နေပါလောက်ထိဖြစ်သွားပြီးတော့တည်တဲ့လူက900လောက်ရှိပြီဆိုတာ confirm သူတို့လုံလာရပေါ့လေတရုတ်ပါတော့ဟုတ်တယ်တောင်းနေချီပြီးတော့ infected ဖြစ်ပြီးတော့ထောင်နေချီနေတယ်ဒီမှာ900ကျော်ခု900နေပါကတ်လာတယ်900ယောက်တည်တယ်ဆိုတော့ဒါတော်တော်လေးကိုစိုးရင်တရားအကြောင်းအရာတစ်ခုဖြစ်တယ်။ဘာကြောင့်ဒီလိုကူးစလဲပေါ့တရုတ်ပြည်ကနေတဆင့်တောင်ကိုရီးယားကိုရောက်သွားတယ်လေပေါ့ဆိုတော့ဒီ Wuhan area မှာလူပေါင်းမြောင်များစွာနိုင်ငံပေါင်းမြောင်များစွာနိုင်ငံသားတွေရှိနေပါတယ်။ဘာလို့ဆိုတော့အလုပ်အလုံးတရားမှာအဆင်ပြေတဲ့နေရာကြီးတစ်ခုဖြစ်နေတာကိုဆိုတော့ကိုရီးယားတွေဒီတရုတ်တွေနဲ့အများကြီး business လုပ်တဲ့တွေဖြစ်ပါလိမ့်မယ်။ဆိုတော့အဲ့ဒီအခုကိုရီးယားဖြစ်တဲ့ကိစ္စတော့အခုလောလောဆယ်မှာ epidemiology data မထွက်လာသေးပါဘူး။ကျွန်တော်တို့သိတဲ့တစ်ချက်တည်းဒီchurch မှာတွားပြီးတော့ connection ရှိတယ်ဆိုတာပဲကျွန်တော်တို့သိတာပ
ါကူးစက်ခံရသူကသူကယောဂလက္ခဏာမပြပဲကူးစက်ခံနေရတယ်ဆိုတော့ဒါပေမဲ့အဲ့တော့တကယ်တမ်းဒီကူးစက်မှုအခြေအနေပေါ့နော်တောင်ကိုရီးယားပဲဖြစ်ဖြစ်ဒီကူးစက်ခံနေရတဲ့နိုင်ငံတွေရဲ့အခြေအနေကြည့်လို့ရှိရင်ဟိုဟာပေါ့အယမ်းမြန်ဆန်ပြီးတော့ဟိုတိတ်ဆုံးသူတွေလည်းရှိတဲ့ခါကျသူ့ရဲ့ယောဂလက္ခဏာအတိအကျကိုရောဆရာတို့ဆေးပညာလောကမှာသိရပြီလား
ယောဂလက္ခဏာအတိအကျတော့အခုချိန်ထိကတော့ဒီယောဂနှစ်ခုဒီinfluencer နဲ့ဒီဟာနဲ့ဒီ corona covid 19နဲ့ပုံမှန်အားဖြင့်အတူတူပဲဘယ်လိုမှဖွဲလို့မရအောင်ကျွန်တော်တို့ကြည့်ရလို့ရှိရင်ဆိုတော့ကျွန်တော်တို့ဖွဲလို့ရတချက်ပဲရှိတာအခုကကျွန်တော်တို့ဒီ luna တယောက်ကိုကျွန်တော်စဉ်းစားမှာလာတာမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မေးတာ travel history နောက်ပြီးတော့ဒီ exposure ဖြစ်နိုင်တဲ့လူတွေရှိသလားပေါ့နော်ဒါမျိုးပဲကျွန်တော်တို့မေးတာပေါ့လေအဲ့လိုမျိုးဖွဲလိုက်တာပေါ့လက္ခဏာရတော့ဘယ်လိုမှဖွဲလို့မရပါဘူးနောက်တစ်ခုကျွန်တော်တို့သိတဲ့တစ်ချက်ကဒီယောဂါဒီS SARS ဆိုရင်တော့လူတွေသိကြတယ် severe illness ဖြစ်တဲ့ဒစီနဲ့ကွာတဲ့တစ်ချက်ကသူက upper respiratory tract ရှိတဲ့ဖြစ်တဲ့ကြောင့်ကိုယ်တော့မြန်နိုင်အရင်မြန်ပ
ါဒီ corona virus ပိုးကလေရနေပေါ့နော်အခုကလူလူချင်းကူးတယ်ဒါပေမဲ့ဒီလေရနေလည်းကူးတယ်ဆိုတာမျိုးဟောဖြစ်လာပြီလားရှင
်ကျွန်တော်တို့လက်ရှိအခြေအနေထိကတော့လေရနေတစ်ဆင့်ကူးတယ်ဆိုတာ airborne transmission တော့ကျွန်တော်တို့ဘူးတက်တီကိုတော့ဘယ်သူမှ confirm မလုပ်သေးပါဘူး expert opinion နေလည်းအများကြီးသူတို့စံသက်နေတဲ့အရာတော့ကျွန်တော်တို့လေရနေကူးတယ်ဆိုတာ flu လိုဟာမျိုးပေါ့လေ flu လိုဟာမျိုးဆိုလို့ရှိရင်တော့ဟိုရှိသမျှဟာတွေအကုန်လုံးက case ရဝုန်းနေတဲ့ခါပုံဆိုပြီးပေါ်ချလာတယ်မှာရဒါမျိုးပေါ့နော်ဆိုတော့အခုကတော့ကိုရီးယားမှာဖြစ်လာတာမှာဒီလိုမျိုးလေးနှစ်ခုမှာစပြီးဖြစ်တယ်အီတလီမှာဖြစ်တယ် Northern Italy မှာဖြစ်တယ်ဒီတရုတ်လူမျိုးတွေကနေပဲတဆင့်ကူးလာလာလားလေတွေကနေကူးလာတယ်လို့တော့ဒီနေ့ဒီချိန်ထိ including WHO ပေါ့နော်မကြင်ညာသေးပါဘူး
အဲ့တော့အဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်တဲ့ပုံစံပေါ့နော်တရုတ်နိုင်ငံမှာဆိုသူတို့ကဒီမျိုးတွေအိမ်တွေအကုန်လုံးကိုသူတို့ကပိတ်လိုက်တာပေါ့နော်အကုန်လုံးဘယ်သူမှမထွက်ရဘူးဒီလိုထိန်းချုပ်တဲ့ပုံစံမျိုးကိုတခြားအခုဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတဲ့နိုင်ငံတွေဒီလိုမျိုးထိန်းချုပ်လာမဲ့အလားအလာတွေရောဘယ်လိုရှိလဲရှင
်ဒီကိုရိုနာဒီလူအနေလူကိုတစ်ဆင့်ကူးရဲဆိုပြီးတော့ principal လက်ကင်ထားသေးရတော့ဒါအကောင်းဆုံးနည်းလမ်းquarantine လုပ်ခြင်းဒီအကောင်းဆုံးနေရာတစ်ခုပဲလို့သတ်မှတ်လို့ရပါတယ်မှာ။ဘာဖြစ်လို့လဲဆိုတော့ vaccine ဆိုတာမပေါ်သေးပါဘူး။ Okay ။ဆေးဆိုတာလည်းမပေါ်သေးပါဘူး။ Okay ။လူတွေတုံးကြရင်ဆေးတွေတုံးကြရင်ဆိုတော့တရုတ်ပြည်မှာဒါ experimental လုပ်နေကြတာပါ။ဘယ်သူမှတရားဝင်ထုတ်ပြန်ခြင်းမရှိပါဘူး။ဆိုတော့ဒီ vaccine ပေါ်မှသာလေယောဂတစ်ခုကိုကောင်းကောင်းလေးထင်လို့နိုင်ပါပါ။ဆေးပေါ်ရုံနဲ့တော့ထင်ရတာတကားလေးခက်ပါလေ။ဒီတရုတ်ပြည်မှာသူတို့ဒါကြောင့်မို့ကျွန်တော်တို့သုံးတဲ့စကလုံးမျိုးပေါ့နော် blanket isolation လို့ခေါ်တယ်ထုတ်ချလိုက်တာတမျိုးလုံးဆိုပိတ်ချလိုက်တာဟိုတစ်ဖက်တစ်လမ်းအကြည့်လို့ရှိရင်တော့ဒီ US ဆိုထားပါတော့နော် European country တွေမှာလုပ်ဖို့ချန်စာတော့ဒါမျိုးကခက်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တခြား aspect တွေကနေမကြိုက်တဲ့လူတွေအများကြီးရှိပါလိမ့်မယ်